Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တံမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ23ရက်ကြာတာပတင်းနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနံလဖိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထားမဲ့တပိုင်းဝင်သဘောတူညီချက်ကိုဆော်ဒီအာရေဗျနိုင်ငံကထောက်ခံကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။အာဖဂန်နိုင်ငံမှာအသေးခံဘုံးခွဲတက်ခတ်ခဲ့တဲ့အတွက်လူ19ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ဖမ်းခံထားရတဲ့တရုတ်နိုင်ငံသားအများစုကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဒီမနက်ကင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာမှာတော့မြန်မာနိုင်ငံမှာတစ်ခိုးထုတ်မှုနဲ့တရုတ်နိုင်ငံသားတွေကိုထောင်ဒဏ်တသက်ချမှတ်လိုက်တာကိုများတယ်လို့ပြောလို့မရအောင်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလင်ဦးကတုံ့တက်ထားပါတယ်
။တိလုံးနေဖမ်းတဲ့ကိစ္စမှာအမြင်ကောင်းအောင်ကိုယ်နိုင်ငံအတွင်းကိုဝင်ရောက်ပြီးတော့ခိုးယူတဲ့သူတွေကိုတယောက်စွာပြစ်ပေးအေးအေးယူတယ်ဆိုတာတော့ညီရယုံတော့ပဲပြစ်ပေးတယ်လို့ကျွန်တော်
ဒီနောက်မှာတော့2015ရေကောက်ပွဲအတွက်ကိုစလဲလောင်းအမီစင်းတင်တွင်းဖို့နောက်ထပ်ရက်အနှဲငယ်တော့ပေးဖို့ကိုလည်း NLD ရဲ့တင်ပြချက်ကိုရေကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့တွင်ပြည်သူ့လွှတ်တော်မှာတော့တလင်းတမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုမနေ့ကအတည်ပြုပေးလိုက်တဲ့တွင်စားတဲ့စိတ်ဝင်စားစရာတွင်တွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်တွင်တွေကိုကိုစော်ဝင်းနိုင်တဲ့ဥဆက်မိုးဝေတို့ကကြင်ညာပေးကြပါအောင်ရှင်
အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထားမဲ့တမိုင်းဝင်သဘောတူညီချက်ကိုထောက်ခံမဲ့ဆော်ဒီအာရေဗျနိုင်ငံကောင်ဆောင်တွေကသူ့ကိုအာမခံချက်ပေးခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာကဗိုလ်ထုနေမှာပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဆော်ဒီဘီယင်ဆယ်မန်ကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆယ်မန်တို့အပြင်တခြားအရာရှိတွေနဲ့ဂျက်ဒါမျိုးမှာတွေ့ဆုံအပြီးအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုဆော်ဒီအာရေဗျကောင်ဆောင်တွေကသဘောတူလက်ခံကြောင်းသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အီရန်ရဲ့နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတာနဲ့ပတ်သက်လို့ sorry အစိုးရအရာရှိတွေကသဘောတူညီချက်ရပြီးကြတဲ့ကအခုချိန်ထိလူသိရှင်ကြားတစုံတရာပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့လွန်ခဲ့တဲ့ရက်အနေငယ်အတွင်းထွက်ပေါ်ခဲ့တဲ့သတင်းတွေမှာဒီသဘောတူညီချက်ကြောင့်အရှိအလယ်ပိုင်းမှာဒေတာတွင်းပြိုင်ဘက်ဖြစ်တဲ့အီရန်ရဲ့အဆင့်ကိုတိုးမြင့်ပေးရရောက်စေမှာဖြစ်တာကြောင့်လာမယ့်လအနေငယ်အတွင်းအီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးပြီးအီရန်အနေနဲ့ငွေကြေးအင်အားတောင့်တင်းလာမှာဖြစ်တာကြောင့်ဒေတာတွေမတည်ငြိမ်မှုတိုးလာမှာကိုလည်း sorry ပြီးအရာရှိတွေကစိုးရိမ်ကြတယ်လို့ဖော်ပြထားပါတယ်။သဘောတူညီမှုနဲ့ပတ်သက်လို့ sorry ဘက်ကအဓိကစိုးရိမ်မကိန်းဖြစ်တဲ့အချက်ကအီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ခြင်းမရှိဘူးဆိုတာကိုနိုင်ငံတကာစစ်ဆေးမှုတွေကအတည်ပြုပေးနိုင်ရေးနဲ့သဘောတူညီမှုကိုချုပ်ဖောက်ခဲ့ရင်အီရန်ပေါ်ပိတ်ဆို့မှုတွေကိုချက်ချင်းပြန်ချမှတ်နိုင်ရေးဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နဲ့အီရန်တို့အကြရရှိခဲ့တဲ့သဘောတူညီချက်အပေါ်တန်တရာအမြင်ရှိနေကြတဲ့အရှိအလယ်ပိုင်းဒေသတွေကမဟာမိတ်နိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စီရေးအရာဆက်လက်ပံ့ပိုးပေးသွားမယ်ဆိုတာကိုစီယုံပြောဆိုဖို့ဝန်ကြီးကာတာဟာအစ္စရေးနဲ့ဂျော်ဒန်နိုင်ငံတို့ကိုအခုသတင်းပတ်အစောပိုင်းကတွားရောက်ခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျနိုင်ငံကိုရောက်လာတာဖြစ်ပါတယ်
အာဖဂန်နစ္စတန်ကလူစီကားရဇေယျတွင်ဘရူးနေကမော်တော်ဆိုက်ကယ်စီးနင်းလာသူအသေးခံဘုံးခွဲသမားတဦးရဲ့တက်ခတ်မှုကြောင့်ဆက်ကူတည်ဆုံသွားပြီးတော့လူပေါင်း40နီးပါးဒဏ်ရာရသွားတယ်လို့နိုင်ငံရဲ့မြောက်ပိုင်းရဲတပ်ဖွဲ့ကပြောပါတယ်။တက်ခတ်မှုဟာဖာယက်ခရိုင်အယ်မာမြို့နယ်အတွင်းမှာပြုလုပ်ခဲ့တာဖြစ်ပြီးစစ်သားတွေကိုရည်ရွယ်တက်ခတ်ပုံရတယ်လို့ခရိုင်ရဲ့ဒုတိယရဲချုပ်ဘာယာလီယာဘာရှာယာကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့တက်ခတ်တည်ဆုံသူတွေအများစုဟာအပြစ်မဲ့အရက်သားတွေဖြစ်ကြပြီးတော့တည်ဆုံသူရဲတပ်ကလည်းတိုးလာပွဲရှိတယ်လို့သူကပြောပါတယ်။ဒီအကြမ်းဖက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ဘသူဘော်ဘာကမှတော့သူတို့ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးမရှိသေးပါဘူး။ဒီခရိုင်အတွင်းမှာတာလီဘန်တောင်းကျမ်းသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေကိုမကြာခဏဆိုသလိုတက်ခတ်မှုတွေပြုလုပ်လေးရှိပါတယ်ခင်ဗျာ
။ကင်မရွန်နိုင်ငံမြောက်ပိုင်းမှာဗုဒ္ဓထုံးတွေကဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှုကြောင့်အနည်းဆုံးလူပေါင်း20လောက်သေဆုံးသွားတဲ့ဖြစ်ရဟာနိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်စစ်တပ်ကြောင့်အဖွဲ့ကပြုလုပ်ခဲ့တာလို့အရာရှိတွေကပြစ်တင်ပြောဆိုလိုက်ပါတယ်။ကင်မရွန်နိုင်ငံရဲ့မြို့တော်မြောက်ပိုင်းအစွန်းဆုံးဒေသမာရူဝါအရက်ကဈေးကြီးတစ်ခုနဲ့လူနေရပ်ကွက်တစ်ခုတို့မှာအဲ့ဒီအသေးခံဘုံးခွဲတက်ခတ်မှုနှစ်ခုပြိုင်တူဖြစ်သွားခဲ့တာပါလူပေါင်းရာနဲ့ချီထိခိုက်ဒဏ်ရာရသွားပြီးဆေးရုံကိုပို့လိုက်ရတယ်လို့အဲ့ဒီဒေတာကန်ဈေးကစီးပွားရေးသမားတူဖြစ်သူအိုစမိလာတိုခိုက VOA ကိုပြောပါတယ်အနာပိုင်းနေအနေနဲ့ပောက်ကွဲမှုကိုစုံစမ်းစစ်ဆေးနေကြောင်းအဲ့ဒီဒေတာရဲ့အုတ်ချုပ်ရည်မှုဖြစ်သူမဂျီယာဝါဘကာရီကပြောပေမဲ့ဒါဟာဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ဖြစ်ဖို့များတယ်လို့တန်တရားရှိကြောင်းသူကပြောပါတယ်
အာဖရိကတပ်ရဲ့ဆာဟာရာတဲကန်နာယတောင်ပိုင်းဒေသနဲ့အမေရိကန်ကြားစီးပွားရေးဆက်ဆံမှုတိုးတက်လာတဲ့ပေါ်သမ္မတဥဘာမားကချီချူးပြောဆိုလိုက်ပါတယ်ဒါပေမဲ့ရက်ပိုင်းအတွင်းဒီကမှာခင်ဗျာလာမယ့်ရက်ပိုင်းအတွင်းကင်ညာနဲ့အီသီယိုးပီးယားနိုင်ငံတွေကိုအလဲပတ်သွားဖို့ပြင်နေတဲ့သမ္မတဥဘာမားကဗိုလ်ထုနေ့ညနေခင်းအင်ပီရိုမှာကျင်းပတဲ့အက်ခံပွဲတစ်ခုမှာအခုလိုချီချူးလိုက်တာပါအာဖရိကနဲ့အဓိကကုန်သွယ်ရေးလုပ်ပိုင်권အာဏာကို10နှစ်သက်တမ်းထပ်တိုးတဲ့ဥပဒေကိုမစ္စတာအိုဘားမားကပြီးခဲ့တဲ့လကလက်မှတ်ရေးထိုးလိုက်တာကြောင့်15နှစ်ကြာအမေရိကန်နဲ့အာဖရိကကုန်သွယ်မှုကိုအပြစ်ပေးရရောက်စေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နဲ့အာဖရိကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ83ဘီလီယံအထိရှိခဲ့ပြီးတော့အဲ့ဒီထဲမှာအမေရိကန်ရဲ့ပို့ကုန်တန်ဖိုးဟာစုစုပေါင်းပမာဏရဲ့ထက်ဝက်ကျော်ရှိခဲ့ပါတယ်။ဆာဟာရာတဲကန်နာယာတောင်ပိုင်းနိုင်ငံပေါင်း40ကျော်ဟာအဲ့ဒီဥပဒေအရကုန်သွယ်မှုအကျိုးမြတ်ခံစား권ရှိတဲ့နိုင်ငံတွေဖြစ်ကြပြီးတော့အာဖရိကကနေအမေရိကန်ပြည်ထောင်စုတဲကိုတင်သွင်းတဲ့ကုန်အများစုဟာအခွန်ကင်းလွတ်ခွင့်ရကြမှာဖြစ်ပါတယ်။အဓိကအကျိုးခံစားရတဲ့နိုင်ငံတွေကတော့ယေနန်တင်ပို့တဲ့အင်ဂိုလာနဲ့နိုင်ဂျီးရီးယားနိုင်ငံတို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဖရိကကြားကုန်သွယ်မှုဟာအလျင်မြန်တိုးနေပေမဲ့တဘာဝအရင်းမြစ်တွေအလွန်လိုအပ်နေတဲ့တရုတ်နိုင်ငံနဲ့ကုန်သွယ်မှုပမာဏကိုတော့မမှီသေးပါဘူး။တရုတ်နဲ့အာဖရိကကြားနှစ်စဉ်ကုန်သွယ်မှုပမာဏဟာဒေါ်လာဘီလီယံ200ရှိပြီးတော့28နိုင်ငံပါဝင်တဲ့ဥရောပသမ္မတနဲ့ကုန်သွယ်မှုဟာဒေါ်လာဘီလီယံ140ရှိပါတယ်ခင်ဗျာ
ဗီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ကကြာတာပတိနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ဖန်ခံထားတဲ့တရုတ်နိုင်ငံသား155ယောက်ထဲက153ယောက်ကိုထောင်ဒဏ်သက်တကြွချမှတ်လိုက်ပါတယ်မြစ်ကြီးနားမြို့ခရိုင်တရားရုံးကဗိုလ်ထုံးတွေမှာပြစ်ဒဏ်ချမှတ်လိုက်တာပါကြံနှစ်ယောက်ကတော့အသက်15နှစ်ဝန်းကျင်လူငယ်တွေဖြစ်တဲ့အတွက်ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်တရားစွဲဆိုခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားတွေကို85ယောက်တတုတ်90ယောက်တတုတ်ပေါင်း155ယောက်ကို2တုတ်ခွဲပြီးတော့ခရိုင်တရားရုံးကပြစ်ဒဏ်စီရင်ချက်ချမှတ်လိုက်တာမှာ153ယောက်ကိုတတတကြုံးနဲ့ညီမျှတဲ့ထောင်ဒဏ်အနည်းငယ်10စီနဲ့ကြံနှစ်ယောက်ကိုတော့10နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းအမှုလိုက်ရှင်းနေဦးကမောင်က VOA ကိုပြောပါတယ်တရားမဝင်တစ်ခုထုတ်မှုနဲ့ဖန်ခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားအများစုကို1963ခုနှစ်ကပြဋ္ဌာန်းထားတဲ့အပကသုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးအဥပဒေအရထောင်ဒဏ်10နှစ်ကနေတသက်တကြွန်ချမှတ်ပိုင်권ရှိတဲ့အထက်ကအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်သူတို့အနေနဲ့အမှုကိုရက်60အတွင်းအယူခံဝင်권ရှိပါတယ
်တရုတ်နိုင်ငံကအစိုးရစန့်ကျင်ရေးသမားအမှုပညာရှင် IWW ဟာသူ့ရဲ့နိုင်ငံဦးလက်မှတ်ကိုအနာဘိုင်းနီက၄နှစ်ကြာတင်းစီထားခဲ့ပြီးတဲ့နောက်အခုတော့ပြန်ပြီးတော့ထုတ်ပေးလိုက်ပြီဖြစ်ပါတယ်အစိုးရဘော်ဝေဘန်ပြောဆိုသူအသက်58နှစ်အရွယ်ရှိတဲ့အမှုပညာရှင်က Instagram လူမှုကွန်ရက် website ပေါ်ကနေနိုင်ငံကူးလက်မှတ်ကင်ထားတဲ့သူ့ရဲ့ဓာတ်ပုံကိုဗိုလ်ထုနေမှာဖော်ပြလိုက်ပြီးတော့ဒီကနေ့ကျွန်တော်နိုင်ငံကူးလက်မှတ်ပြန်ပြီးတော့ရပြီဆိုပြီးတော့ရိုးရိုးရှင်းရှင်းပုံစံရေးသားပြီးတော့ကြီးညာလိုက်တာပါအိုင်ဝီကသူ့အနေနဲ့ဂျပန်ဂျာမနီနိုင်ငံကိုသွားလို့ကြောင်းဒါပေမဲ့လို့လည်းတရုတ်နိုင်ငံကနေပြပကိုဘယ်အချိန်မှခီးထွက်ခွင့်ရမယ်ဆိုတာမသိတဲ့အကြောင်းပြောဆိုပါတယ်။သူက2012ခုနှစ်မှာ3လနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်အာနာဘိုင်းဒီကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုတင်းစီခဲ့တာဖြစ်ပါတယ်
။လောင်စာစီတင်လာတဲ့ကုန်တင်သင်္ဘောတွေထံကလောင်စာစီတွေကိုလူယူဖို့အတွက်ပင်လယ်ဓားများတွေဟာသတင်းပတ်နှစ်ပတ်ကိုတစ်ချိန်လောက်ပြန်ပေးဆွဲနေတယ်လို့ IMB နိုင်ငံကရေချောင်းဘူရိုရဲ့ပင်လယ်ဓားများဆိုင်ရာဌာနကဗိုလ်ထုနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလနဲ့ဇွန်လအကြားပင်လေဓမြတွေကတင်မော့တွေကိုပြန်ပြီးဆွဲတာတနတ်နဲ့ဓမြဝင်တိုက်တာတွေအကြိမ်ပေါင်း134ကြိမ်ပြုတ်လုခဲ့တယ်လို့ဆိုပါတယ်ဒါဟာမနစ်ကအလားတူအချိန်က116ကြိမ်သာပြန်ပြီးဆွဲဓမြတက်မှုဖြစ်ခဲ့ရကနေ18ကြိမ်ပိုများလာတာလည်းဖြစ်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆံမိုးဝီတို့ကကြီးညာသွားတာပါ။အခုတော့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ပြသွားပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံမှာတစ်ခိုးထုံးမှုနဲ့ April ကမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့တရုတ်နိုင်ငံသား153ယောက်ကိုမနေ့ကထောင်ဒဏ်တသက်ချမှတ်လိုက်တာဟာပြင်းထန်လွန်းတယ်လို့ရန်ကုန်ရှိ
တရုတ်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဥပဒေရေးရာကြမ်းကြင်သူတွေကတော့အများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေအရအခုလိုချမှတ်လိုက်ခြင်းဖြစ်တဲ့အတွက်ဥပဒေနဲ့ကိုက်ညီတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံရေးအကဲခတ်သူတွေကတော့လက်ရှိတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်နေတာကြောင့်မလို့အခုလိုပြင်းထန်တဲ့စီရင်ချက်ချမှတ်လိုက်တာဖြစ်နိုင်တယ်လို့တုံ့သက်ပါတယ်အပြည့်အစုံတော့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဒီကုထုတ်တဲ့တရုတ်နိုင်ငံသား155ယောက်ထဲက53ယောက်ကိုမြစ်ကြီးနားခရိုင်တရားရုံးကဇူလိုင်လ22ရက်နေ့ကထောင်ဒဏ်တစ်သက်ပြစ်ဒဏ်စီရင်လိုက်တာဖြစ်ပါတယ်။ထောင်ဒဏ်တစ်သက်တစ်ကျွန်းဆိုတာကိုမြန်မာနိုင်ငံရာဇဝတ်ကြီးမှာနှစ်20လို့ပြောင်းလဲသတ်မှတ်ရမည်လို့ဖော်ပြထားပါတယ်။အဲ့ဒီစီရင်ချက်နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့တရုတ်တန်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလာမှာတော့တရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာရှိနေတဲ့လူလိန်ရာဇဝတ်ခိုင်းတွေကမြန်မာနိုင်ငံထဲမှာတစ်ခိုးထုတ်ဖို့ဖျားယောင်တွေးဆောင်ခိုင်းစေမှုကြောင့်အခုလိုဖမ်းဆီးခံရခြင်းဖြစ်ကြောင်းသူတို့ပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာလည်းပြင်းထန်လွန်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုတရုတ်နိုင်ငံကတန်တမာရေးနီလန်းအရာအလေးနဲ့အတိအပေးအကြောင်းကြားထားကြောင်းလည်းတရုတ်တန်ယုံကြေညာချက်မှာဖော်ပြထားပါတယ်။တရားမဝင်တစ်ခိုးထုတ်မှုနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေကို1963ခုနှစ်ကပြဋ္ဌာန်းထားတဲ့အပကတုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးအဥပဒေပုံမှန်အရထောင်ဒဏ်10နှစ်ကနေတသက်တကျွန်းချမှတ်ပိုင်ခွင့်ရှိတဲ့အထက်ကအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်။အခုလိုအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကပြောပါတယ်
။အပကတုံးကတော့ကျွန်တော်တို့ဒီတသက်တကျွန်းပြစ်ဒဏ်ကတော့အမြင့်ဆုံးပေးတဲ့ပြစ်ဒဏ်ပေါ့နော်။အနည်းဆုံးကတော့10နှစ်ကနေပြီးတော့ဒါတည်းရင်းဒီပြနိုင်နေဖြစ်တယ်ဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဥဆန်းဆင်းကိုအေးယူတော့ကလည်းဒီအဘကတုံးနဲ့ပဲအေးယူထားတာဖြစ်တယ်ပြီးတော့မှထောင်းတယ်နေချလိုက်တယ်အခုကျွန်တော်တို့မြဝပြည်တွင်းမှာရှိတဲ့ကျွန်းသစ်တွေတန်ရဇာတ်ပစ္စည်းတွေကိုခိုးယူပြီးတော့ထုတ်တဲ့ကိစ္စမှာလည်းကျွန်တော်တို့အဘကတုံးနဲ့ဆွဲထားတယ်အများပြည်သူဝင်ပစ္စည်းကာကွယ်ရေးအုပ်တွေပုံမှန်တုံးနဲ့ဆွဲတယ်ဆိုတော့ကဒါကလူရုံးလုံးစင်မဲ့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တွေ့ရင်တော့ဒါပြစ်ဒဏ်ကနည်းတော့နေသေးတယ်လို့ကျွန်တော်ပြောလို့ရတာပေါ့ဗျာအမှန်ကဒီမှုတွေကိုခွဲမဆွဲဘဲနဲ့တပောင်းနဲ့ဆွဲပြီးတော့တပါးလေးချလိုက်တယ်ဆိုတော့ဥပမာဒီနိုင်ငံတွင်းကိုတရားမဝင်ခိုးဝင်တဲ့မှုတွေလည်းရှိသေးတယ်အဲ့ဒါဒီအပေါ်မှာလည်းအေးအေးယူထားတာကျွန်တော်တွေ့ရဘူ
းဖန်ခံထားရတဲ့ကြံတရုတ်နိုင်ငံသားနှစ်ဦးကတော့အသက်15နှစ်ဝန်းကျင်စီသာရှိကြသေးတဲ့လူငယ်တွေဖြစ်တဲ့အတွက်အနေဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်စီချမှတ်အပြစ်ပေးလိုက်ပါတယ်အခုစီရင်ချက်ချခံရတဲ့တရားခဏ၄အနေနဲ့သူတို့အပေါ်ချမှတ်လိုက်တဲ့စီရင်ချက်ကိုရက်60အတွင်းအယူခံဝင်ခွင့်ရှိပါသေးတယ်အခုလိုအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်တာဟာလဲနောက်ပိုင်းမှာသူတို့ကိုရက်လျှော့လွတ်ပေးလို့ရအောင်တမင်စီရင်ချက်ချလိုက်တာမျိုးလဲဖြစ်နိုင်တယ်လို့ဦးမင်းလွင်ဦးကဆက်ပြောပါတယ
်ပြောမယ်ဆိုလို့ရှိရင်တော့ဗျာအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တယ်ဆိုတာကဒါကတစ်ဖက်နိုင်ငံကနေ PR လွတ်ပေးဖို့ပြောလာတယ်ဆိုလို့ရှိရင်လည်းသူတို့အနေနဲ့နိုင်ငံချစ်ကြီးရဲ့အတွက်ပြန်လဲလွှဲပြောင်းပေးတယ်ဆိုပြီးတော့လူငင်းချမှတ်ခွင့်ပြီးတဲ့အခါမှာပြီးတဲ့အစဉ်လာတွေလည်းရှိတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်ဒီတစ်လုံးနေဖန်တဲ့ကိစ္စမှာအမြင်ကောင်းအောင်အများပြည်သူတွေရဲ့အမြင်မှာမညာမတာကိုယ်နိုင်ငံအတွင်းကိုဝင်ရောက်ပြီးတော့ခိုးယူတဲ့သူတွေကိုတယောက်စွာပြစ်ပေးအေးအေးယူတယ်ဆိုတာတော့ညီရယုံတော့ပဲပြစ်ပေးတယ်လို့တော့ကျွန်တော်မြင်ပါတယ်
အရင်ကလည်းမြမရေပိုက်နဲ့အတွင်းငါခိုးဖမ်းတဲ့နိုင်ငံသားတွေကိုပြစ်ဒဏ်စီရင်ပြီးနောက်ပိုင်းကာလအတန်ကြာမှပြန်လွတ်ပေးလိုက်တဲ့တာရကတွေရှိခဲ့ဘူးတယ်လို့ဦးမင်းလွင်ဦးကပြောပါတယ်မြမအစိုးရစစ်တပ်ရဲတပ်ဖွဲ့နဲ့တစ်တောဌာနတို့ကပူးတွဲပြုလုပ်တဲ့တရားမဝင်တစ်ခိုးထုတ်မှုတိုက်ဖျက်ရေးစစ်ဆင်ရေးအတွင်းကချင်ပြည်နယ်ထဲမှာမော်တော်ယာဉ်အစင်း400ကျော်တစ်လုံးပေါင်း1600လုံးနဲ့အတူဇန်နဝါရီလတုန်းကတရုတ်နိုင်ငံသားတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်တရားမဝင်တစ်ခိုးထုတ်တဲ့သူတွေကိုမြန်မာအာဏာပိုင်တွေကအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာအစိုးရအနေနဲ့ပြည်တွင်းမှာနိုင်ငံရေးအရအမြထုတ်လို့တဲ့သဘောနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြောဆိုမှုတွေထွက်နေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေကြောင့်ဖြစ်နိုင်ခြေပိုများတယ်လို့နိုင်ငံရေးသုတေသီဦးမင်းစင်ကသုံးသပ်ပါတယ
်။လက်တလုံးဒီနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်တာမျိုးကိုသူရှောင်ရှားကြံပါလိမ့်မယ်။ဘာလို့လဲဆိုတော့တရုတ်ဟာဟိုအိတ်နဲ့ငကားတော့မစားနဲ့ဆိုတဲ့မျိုးပဲလေ။အဲ့ဒီကြီးရောကျွန်တော်ထင်တာဘာကြောင့်ဒီယူကောက်ပွဲလက်ကလောနိုင်ငံအမျက်ထုတ်တဲ့ကိစ္စတဲ့ပို့ပြီးတော့ကြီးမားတဲ့အကြောင်းချက်ရှိလို့ပြောရတယ်ဆိုတော့ကဒီပြည်ထောင်စုဆက်ဆံရေးဟာ1960နှုန်းပိုင်းတော့ကတော့ဆိုးခဲ့တယ်။80နှုန်းပိုင်းမှာပြန်ကောင်းလာတယ်။အခုဒီကျွန်တော်တို့2012နောက်ပိုင်းပေါ့နော်။အဲ့နောက်ပိုင်းမှာပြည်ထောင်စုဆက်ဆံရေးဟာဟိုကျွန်တော်80နှုန်းပိုင်းကနေစပြီးပြန်တွက်မယ်ဆိုရင် အဆိုးဆုံးအချိန်အညံ့ဆုံးအချိန်မှပြန်ရောက်နေလို့သုံးသပ်လို့ရတယ်။အတူတူမှာဆက်ဆံရေးကဟိုယုံကြည်မှုအတော်အားနဲ့လာတယ်။တစ်ဖက်နဲ့တစ်ဖက်အားပြန့်မှုပုံများလာတယ်။တစ်ဖက်နဲ့တစ်ဖက်ဒီ proxy လို့ခေါ်တဲ့တဆင့်ခံပေါ့နော်။အားဆန်မှုတွေပို့လို့လာတွေ့ရတယ်။တကယ်ကိုကိုကံကိစ္စလို့ဟောမျိုးအထင်ရှားတဲ့ဥပမာဖြစ်ပါတယ်။ဆိုတော့ကဒီအခုဖြစ်နေတဲ့ကိစ္စတွေကိုလည်းကျွန်တော်ထင်တယ်အဲ့ဒီဒီပထဝီနိုင်ငံကြီးအခြေခံပေါ်ကနေကြည့်ပုံမှန်ကံမလို့ခင်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့လက်တလုံးနိုင်ငံကြီးအမျက်ထုတ်ရုံတော့ဆိုရင်တော့အဒီညာပြည်စုံလို့ကျွန်တော်မထင်ပါဘူး
။တရုတ်ဆိုရပိုင်းအင်္ဂလိပ်သတင်းစာကြီးဖြစ်တဲ့ Global Times သတင်းစာကြီးရဲ့ဇူလိုင်လ22ရက်နေ့ထုတ်အရီတာအာပေါ်မှာတော့တိခုတ်တဲ့သူတွေမှာအပြစ်ရှိစေအောင်တော့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ဟာပြင်းထန်လွန်းကြောင်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးတည်ရှိနေတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံအတွင်းကတရားစာတတွေကိုတရုတ်နိုင်ငံကခေါင်းပုံဖျက်အမြတ်ထုတ်နေကြောင်းမကြသေးခင်ကာလတွေကဆက်လို့အမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေကကြားဝင်တပ်ရှုံနေကြကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်းပြောပြသွားတာပါရှင်။အခုတော့2015ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရမှာပါရှင်။ကိုစလေလောင်းအမီစင်းတင်တွင်းဖို့ပြည်ထောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့နောက်ဆုံးရက်ဩဂုတ်လ10ရက်နေ့အစနောက်ထပ်ရက်အနည်းငယ်တိုးပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တင်ပြချက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကဆိုလိုက်ပါတယ်။ဒီအတော့အတွင်းမှာပဲ NLD အနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်စီစစ်နေပြီးမကြခင်အမိစည်းင်းတွေကိုထုတ်ပြန်ကြေညာသွားမယ်လို့လည်းဆိုပါတယ်။မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းရမယ့်အချိန်ကိုဇူလိုင်လ20ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ်။နိုင်ငံအနှံ့မဲဆန္ဒနယ်300ကျော်မှဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းအနည်းဆုံး2000ခန့်ရရှိထားတဲ့ NLD ပါတီအနေနဲ့တရင်နှစ်ပတ်အတွင်းအချိန်မီဆောင်ရွက်ဖို့အခက်အခဲတွေရှိနေတာပါ။ဒါကြောင့်သတ်မှတ်ရက်ကိုနောက်ထပ်10ရက်တိုးပေးဖို့ဇူလိုင်လ21ရက်နေ့ကပါတီဗဟိုကော်မတီဝင်တဦးဖြစ်တဲ့ဦးမြန်ဝင်းကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပေမယ့်ကော်မရှင်ဘက်ကလက်မခံဘဲမူလသတ်မှတ်ထားတဲ့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးစည်းရင်ပေးသွင်းရမှာဖြစ်တယ်လို့ပြန်ကြားခဲ့တဲ့အကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ဗဟိုကော်မတီဝင်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်က VOA ကိုပြောပါတယ်ဒါအပြင် NLD အနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပြီးမကြခင်အမည်စင်းတွေကိုအတီးပြုတ်ထုတ်ပြန်သွားမှာဖြစ်တယ်လို့ဦးဝင်းမြင့်ကအခုလိုပြောပါတယ
်။ကိုကလူတွေကဗျာသူ့ဟာသူစင်းနေတယ်။ပြီးပြီးတော့သူတွေကစီးစီရနောက်ဆုံးအတီးပြုတ်မယ်ဆိုတာစီးစီလာမှမရှိသေးကြဘူးသူတို့ဘာလို့ခါကြီးကြည့်ပြီးတော့သူတို့ကသူတို့တင်ပြီးတော့သူတို့ကသူတို့ဘယ်မျိုးသူတို့ကဘယ်မျိုးအွန်လိုင်းနေတင်တယ်လို့ပြောတာလား။သူတို့ကသူတို့တင်ပြီးရတယ်အတီးမှမဟုတ်ပဲစီးစီရဒီဒီမျိုးဒီမျိုးမှတတ်မှတ်သိတာမှမဟုတ်ပဲ။အပြိုင်ကြီးအများကြီးရတယ်တနည်းအားဖြင့်5ဦးရှိရတယ်အဲ့ဒီဟာကိုသူတို့ကသူတို့ရှောက်ပြီးရတယ်သူတို့ကပယ်မျိုးဆိုအွန်လိုင်းနေတင်ပြီးတော့ဟိုလူတွေဘယ်လိုပြောမလဲဟိုတချို့ဆိုလို့ရှိရင်မျိုးမျိုးခါတွေပြောဘာတွေပြောအဲ့လိုဖြစ်နေလို့ပြောအဲ့ဒါပြောတာအဲ့ဒါဘယ်လိုလုပ်မှတရားဝင်လူတွေမများဘူးစီးစီထိုင်ပြီးတော့ဆုံးဖြတ်ပြီးမှအတူပဲအဲ့
တော့ဘယ်တော့လောက်ဒီ NLD ကစီးစီရနေပြီးတော့ထုတ်ပြန်ကြေညာမလဲမသိဘူး
ကိုကျွန်တော်တို့ကအခု23နှစ်နောက်ဆုံးဒီနောက်ဆုံးစီးစီးကိုဒီအရင်တိုင်းအားလုံးကနေဒီကိုရီးယားဆိုရင်အကုန်တောင်းတာလေတောင်းတာပြီးတော့ကျွန်တော်စီးစီးအစီးထိုင်မှာပေါ့စီးစီးထိုင်မှာစီးစီးအကုန်လုံးကဒီကိုရီးယားဆိုရင်ဆက်ပြီးရွေးချယ်မှာပေါ့ရွေးချယ်ပြီးတော့ကမှစီးစီးဆန်အားဖို့တခါပြန်ပြီးတော့စုံထိုင်ပြီးတော့မှဘယ်နေရာဘယ်ထုတ်ပြန်မှာပေါ့အဲ့ဒီတော့မှအတူပဲတရားမှထုတ်ပြန်မှာအတူပဲ
ဒါအပြင်ရွေးကောက်ပွဲတရားမျှတမှုရှိဖို့အတွက်တရားစုရွေးကောက်ပွဲကော်မရှင်အနေနဲ့မှန်ကန်တိကျတဲ့မဲဆန္ဒရှင်စာရင်းထုတ်ပြန်ဖို့အရေးကြီးတယ်လို့မြင်ကြောင်းဦးဝင်းမြင့်ကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ဆောင်ရွက်ချက်ဒီပေါ်မှာတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျုံမလို့တော့ကော်မရှင်ကတော့ပြောနေတာပေါ့နော်အချိန်ချင်းပြောနေတာပဲ။အခုအရေးကြီးတာကတော့ကျွန်တော်တို့ကဒီမဲဆင်းမှုမှန်ကန်မှုပဲ။အောက်ကျတော့ရွေးကောက်ပွဲဆိုတာကမဲဆင်းပုံမှာအခြေခံမှုလို့ပါမဲဆင်းမှန်ကန်မှာရွေးကောက်ပွဲမှန်ကန်မှာအဲကြောင့်မဲဆင်းမှန်ကန်မှုကတော့အရေးကြီးဆုံးပဲ
အရင်ကရွေးကောက်ပွဲကျင်းပတဲ့နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတီလုံးကျွတ်ဆန္ဒခံယူပွဲပူးတွဲလုပ်မယ်ဆိုတဲ့အခြေအနေမဖြစ်နိုင်တော့တာနဲ့ပတ်သက်လို့လည်းဦးဝင်းမြင့်ကအခုလိုတဆက်ထဲရှင်းပြပါတယ
်။90ကိုဂါကြီးတခုလည်းပြင်တာ။90ကိုဂါကြီးလည်းရှင်းရေးနေရာလေးဒါဝေးအမြင်ကိုကြောင်းလာ။ဒီတခုပုံမှန်တခုပဲဒါကိုဆန္ဒခံယူပွဲလုပ်ရမှာ။ဆန္ဒခံယူပွဲလုပ်တယ်ဆိုတဲ့အခါကျတော့လည်းဒီအခုရွေးကောက်ပွဲနဲ့ရောပြီးလုပ်မှာ။ဒီကျန်တဲ့ရွေးကောက်ပွဲလုပ်တဲ့ဒီပေါ်လက်ဆန္ဒရဲ့တနည်းချင်းရော၄၅ဦးပေါ့။မေကြီးကဝယ်လို့တဲ့ဟာတွေနဲ့လာရှုပ်နေတယ်။ဒီလိုရှက်ပြန်ဖြစ်ပြီးရှုပ်နေတယ်။လူတွေတိတ်နားမလဲဖြစ်နေတယ်။အဲအဲ့ဒါကြောင့်မလို့ဒါလည်းတိတ်ကောင်းပါလား။ငါတို့ကငွေကြီးရတဲ့ကကျပ်တန်းပေါင်း၄000ကျော်လောက်ကုန်ဦးမယ်။အဲအဲ့ဒါကြောင့်မို့ဒါကိုခိတ္တဆွေးနွေးထားဖို့ ောက်မှနောက်မှတရားကိုဒီဆန္ဒခံမှုဟိုနောက်ပိုင်းမှလုပ်ခုဆိုပြီးတော့ဒါဟိုကော်မရှင်ဘက်ကနေပြီးတော့ပြောင်းလို့တော့တင်ကြလာတာဒီနေ့လာတဲ့ပုံပြောင်းလို့တော့သဘောတူလိုက်တာ
လက်ရှိထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီးရင်မှားရွေးမှုတွေကိုပြင်ဆင်ဖို့ဇူလိုင်လ30ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားပြီးအဲ့ဒီနောက်ပိုင်းပြင်ဆင်ထားတဲ့အခြေခံမဲစင်းတွေကိုဩဂုတ်လနောက်ဆုံးသတင်းပတ်မှာတနိုင်ငံလုံးအနှံ့ထပ်မံထုတ်ပြန်သွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာကျင်းပတဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ကပြောသွားပါတယ်။ဒါအပြင်မဲစင်းမှာအမည်ပါမှသာမဲပေးနိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအနေနဲ့လည်းမဲစင်းနဲ့ပါမှရွေးကောက်ခံပိုင်권ရှိတယ်လို့ဥတည်ကပြောသွားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပါတီပေါင်း90လောက်ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါပြီးမှတော့လွတ်တော်ဘက်ကသတင်းကိုနားဆင်ရမှာပါ။တလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုမနေ့ကပြည်သူ့လွတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေဟာတလင်တမရစနစ်လက်ခံကျင့်သုံးဖို့တိုက်တွန်းထားတဲ့ဥပဒေဆိုပေမဲ့ဥပဒေမှာပါဝင်တဲ့ပုံမှန်တွေဟာပြည့်စုံမှုမရှိဘူးလို့လွတ်တော်အမတ်အချို့ကဝေဖန်ပါတယ်။ဒီသတင်းကိုတော့မမေခသတင်းပေးပို့ထားပါရှင်။
ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်မှုအရာအတည်ပြုဖို့မဲအရေးအတွက်များတာကြောင့်ဒီဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ပလဲမြို့နယ်ကဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ
်။ဥပဒေရှိကောင်းကပြောမယ်ဆိုရင်တော့ဒီဥပဒေကတိတ်ပြီးတော့လည်းပြည်စုံမှုလည်းမရှိဘူး။ဒီအကုန်လုံးပေါင်းမှာပုံမှန်20ပဲထား။ဆိုတော့ဒီပုံမှန်20နဲ့ပဲဒီဟာဥပဒေတရားအနေနဲ့ပြဋ္ဌာန်းလိုက်ပြီးဆိုရင်တော့မှဒီဥပဒေနဲ့ပဲထိန်းချုပ်သွားမယ်ဆိုလို့ရှိရင်တော့အကောင်ကတိတ်မဖြစ်ဘူးလို့ကျမတို့ကဒီလိုယုံကြည်တယ်။ကျမတို့ကအခုကတလင်းတမရစနစ်ကိုမကျင့်သုံးတင်ဘူးလို့ကျမတို့ကအခုကကန့်ကွက်နေတာမဟုတ်ဘူး။တလင်းတမရစနစ်ကျင့်သုံးခြင်းအပြင်ကောင်းတဲ့ကောင်းကျိုးတွေရှိရဆိုတာလေကျမတို့ကနားလေတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာဥပဒေကိုအကောင်ကယူပြီးတဲ့ပြီးတော့မှဒီဥပဒေရဲ့အားနည်းချက်ပေါ်မှာထောက်ပြီးတော့မှကျူးလွန်လာပြန်မှုတွေအများကြီးရှိရ။ဒီလိုမြေသားပြောင်းသွားနောက်ထပ်မြေသမီးတယောက်ကိုတရားဝင်အင်တာဗျူးခွင့်မရှိဘူးဆိုတဲ့အချိန်မှာဘောဘောတရားမဝင်တဲ့အိမ်တော်ကြီးတွေဟာအများကြီးပေါ်ပေါက်လာနိုင်တယ်။လူတရားမဝင်တဲ့အိမ်တော်ကနေမွေးဖွားလာတဲ့ကလေးတွေရဲ့ကလေးတွေအခွင့်အရေးတွေကလည်းဆုံးရှုံးပြီးတော့သွားနိုင်တယ
်။ဒီဥရည်နဲ့ပတ်သက်ပြီးဥပဒေပါပုံမှားတွေကပြည့်စုံမှုမရှိကြောင်းဗန်မှုတွေရှိနေပေမဲ့ဥပဒေတွင်တွင်တဲ့ပြည်အောင်စုတရားလွှတ်တော်ချုပ်ကတော့ဥပဒေဟာမြမယောက်ျားနဲ့မိန်းမကိုတန်းတူအခွင့်အရေးရဖို့တင်ပြခဲ့တာဖြစ်ကြောင်းလွှတ်တော်မှပြောဆိုလိုက်ပါတယ်။လူဦးရေပေါက်ဖွားမှုနှုန်းအစမတန်များပြားလာတဲ့အမျိုးသားရေးပြဿနာတွေရှိလာတာကြောင့်အခုလိုဥပဒေတင်သွင်းရတာဖြစ်ကြောင်းပြည်အောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြသိန်းကပြောပါရယ
်အခုပြဋ္ဌာန်းမဲ့တလင်တမရစနစ်ဥပဒေဟာနောက်ကြောင်းပြအာဏာသိမ်းရောက်ခြင်းမရှိပါဘူးဒီဥပဒေထဲမှာပဲဒီဥပဒေဟာအာဏာမတည်မီကတူဦးတဲ့ပိုတဲ့တရားဝင်နေများတို့နဲ့သက်ဆိုင်ခြင်းမရှိရလို့အတိအကျပြဋ္ဌာန်းပြီးပြည်သားဖြစ်ပါတယ်တလင်တမရစနစ်ပြည်သုံးခြင်းအဖြစ်အမျိုးသမီးများခွင့်ရေးကိုထိခိုက်စရာအကြောင်းမရှိပါဘူးမပြောပါတော့တဲ့မျိုးသမီးအနေငယ်ကတိကျနိုင်တာဖြစ်ပါတယ်မျက်တမှုရှိတဲ့ဥပဒေဖြစ်ပြီးလေနဲ့မရတော့ရဲ့ဆန္ဒအစ်မနဲ့လည်းတိုက်ညီမှုရှိပါတယ
်ပြည်သူ့လွတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပါတယ်ဥပဒေအရအင်းအောင်ရေးဖောက်ပြန်သူဟာပြစ်မှုကျူးလွန်ကြောင်းထင်ရှားပါကထောင်ဒဏ်10နှစ်တိကျခံနိုင်ပါတယ်ဒီဥပဒေဟာမြန်မာနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားပြုနိုင်ငံသားဧည့်နိုင်ငံသားတွေအပြင်မြန်မာနိုင်ငံပြင်ပမှာနေထိုင်နေတဲ့နိုင်ငံသားမြန်မာနိုင်ငံတွင်းမှာနေထိုင်စဉ်မြန်မာနိုင်ငံသားနဲ့လက်ထက်တဲ့နိုင်ငံခြားသားတွေပေါ်မှာပါအကျုံးဝင်တည်ရောက်မှုရှိဖို့ဖော်ပြထားပါတယ်ဥပဒေရယောက်ျားသို့မဟုတ်မိန်းမတဦးဟာတရားဝင်လက်ထက်ထိမ်းများထားခြင်းရှိလျက်နှင့်နောက်ထပ်အိမ်တော်ပြိုင်ထားပါကအိမ်တော်ရေးပြစ်မှုကျူးလွန်သူတဦးအဖြစ်ပြစ်မှုကျူးလွန်ရာရောက်ပါတယ်ဒီလိုအိမ်တော်ရေးပြစ်မှုကျူးလွန်ပါကလင်မယားကွာရှင်မှုဝင်ကိုကြံရှိနေတဲ့ဇနီးမယားသို့မဟုတ်လင်ယောက်ျားကတောင်းခံနိုင်ပြီးကွာရှင်ပါကအိမ်တော်ရေးဖောက်ပြန်သူအနေနဲ့နှစ်ဦးပိုင်ပစ္စည်းနဲ့ပတ်သက်ပြီးခံစား권မရပါဘူးဒီအပြင်အိမ်တော်ရေးပြစ်မှုကျူးလွန်သူနဲ့အတူနေထိုင်တဲ့ယောက်ျားသောမဟုတ်မိမဟာလေအိမ်တော်ရေးပြစ်မှုကျူးလွန်သူတိတ်ဆုံးသွားခဲ့ရင်အမွေဆက်ခံခွင့်မရဘူးလို့ဥပဒေမှာဖော်ပြထားပါတယ
်ဒီဥပဒေအတိုင်းဆိုလို့ရှိလို့ရှိရင်ကျမတို့မြားပြားယူခြင်းကိုအမှန်တကယ်ထိထိရောက်ရောက်ကာကွယ်ရမယ်စာတရားဝင်ထိမ်းမြခြင်းမပြုဘဲနဲ့တရားမဝင်တိတ်တိတ်ပုံမိမများထားခြင်းဖြင့်အိမ်တော်ရေးဖောက်ပြန်မှုများများပြားလာနိုင်ပါတယ်မြားကြီးအားကွာရှင်းစင်ရန်အတွက်အနိုင်ထက်ပြုကျင့်ခြင်းအကြက်ကင်ကြီးများနဲ့အိမ်တွင်ကြံ့ဖက်မှုများပေါ်ပေါက်လာနိုင်ပါတယ်တရားမဝင်ပေါင်းသိနေထိုင်မှုကြောင့်အမျိုးသမီးရဲ့အခွင့်အရေးများကိုဆုံးရှုံးစေခြင်းတို့နဲ့ စိုးကြိုးတွေကိုပေါ်ပေါက်လာနိုင်စီ
ပါပလဲမြို့နယ်ကဒေါခင်ဆန်းလိုင်ကဥပဒေကြောင့်အမျိုးသမီးအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့ဒီကနေ့လွှတ်တော်မှာခုလိုတင်ပြခဲ့တာပါလက်ရှိမှာဒီဥပဒေချမ်းဟာမျိုးဆောင်ဥပဒေ၄ခုတည်းကတစ်ခုအပါအဝင်ဖြစ်တာကြောင့်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေရှိနေပါတယ်ဒီပြင်အခြားဘာသာကြားတွေအပေါ်မှာပါခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်တာတွေလည်းရှိပါတယ်မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေထိန်းချုပ်မှုဆိုင်ရာဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့ပြီးသမရလက်မှတ်ထိုးကပြဋ္ဌာန်းပြီးဖြစ်ပါတယ်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းများခြင်းဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးဖြစ်ပါတယ်ဒီတလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုတော့အခုပြည်သူလွှတ်တော်မှအတည်ပြုပြီးဖြစ်လို့အမျိုးသားလွှတ်တော်မှဆွေးနွေးသွားမှာပါဒီကနေ့တဆင့်ပြည်တော်စုကိုဆက်လက်တင်ပြီးအတင်ပြုသွားမှာဖြစ်ပါတယ်
။မမေခပြောပြသွားတာပါရှင်။တွတ်တော်ထဲရသတင်းတွေအပြီးမှာတော့နောက်သတင်းဆောင်ပါအနေနဲ့တော်ရရှင်တွေနားဆင်ရမှာတော့လိတ်ကျွန်းလို့တည်ကြတဲ့ထိုင်းနိုင်ငံတောင်ပိုင်းကအကော့ကြောင်အပန်းဖြေကျွန်းမှာဗြိတိန်နိုင်ငံသားအကဘာလက်ခီးတဲ့နှစ်ဦးကိုတပ်ဖြတ်ခဲ့မှုနဲ့အဖမ်းခံခဲ့ရတဲ့မြန်မာရွှေ့ပြောင်အလုပ်သမားနှစ်ဦးရဲ့အမှုကိုဇူလိုင်လ22ရက်နေ့ဗုဒ္ဓဟူးနေ့ကထပ်မံရုံးထုတ်စစ်ဆေးခဲ့ပြီးလာမယ့်ရက်ပိုင်းအတွင်းမှာတော့မျိုးရိုးဗီဇ DNA တပ်သေးအထောက်အထားတွေကိုအဓိကခြားစစ်ဆေးဖို့ရှိရဲလို့စွပ်စွဲခံရသူတွေရဲ့ရှေ့နေတွေကပြောပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးဦးဆံမိုးဝေကတင်ပြပေးသွားပါတယ်ရှင်။
အသက်22နှစ်အရွယ်မြန်မာရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြတဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးသွားတွေကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းနိုင်ငံမှာဖမ်းဆီးခံထားရတာပါဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးသွားတွေဖြစ်ကြတဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟာနာဝစ်တရစ်တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကတပ်ဖြတ်ခံခဲ့ရပြီးတော့သူတို့ရဲ့အလောင်းတွေကိုထိုင်းနိုင်ငံကကမ္ဘာလှည့်ခီးသွားတွေနဲ့ရင်ကုန်သမားတွေကြားမှာရေပန်းစားတဲ့ကော့တောင်ခေါ်လက်ကျွန်းရဲ့ကမ်းခြေမှာတွေ့ရှိခဲ့ရတာဖြစ်ပါတယ်။မြမအလုသမားနှစ်ဦးစလုံးဟာစောစောပိုင်းမှာပြစ်မှုကျူးလွန်ကြောင်းဝန်ခံထားခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်ညှဉ်းပန်းပြီးတော့ဖြောင့်ကျက်ပေးခိုင်းလို့ဝန်ခံခဲ့ရတာပါဆိုပြီးတရားရုံးမှာပြင်းစင်ထွက်ဆိုထားတဲ့အတွက်အမှုကိုဆက်လက်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။စွပ်စွဲခံထားရသူမြမအလုသမားနှစ်ယောက်ရဲ့အကျိုးဆောင်ရှေ့နေတွေကတော့မျိုးရိုးဗီဇ DNA နမူနာတွေအပါအဝင်အထောက်အထားတွေကိုပြန်လည်စစ်ဆေးဖို့ဒီလဆန်းမှာပဲတရားရုံးကိုရှောက်လှဲခဲ့တာဖြစ်ပါတယ်။မျိုးရိုးဗီဇ DNA နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဒီကနေ့ကြာသပတေးနေ့မှာစတင်ပြီးတော့ပြုလုပ်သွားမှာဖြစ်တယ်လို့တရားခံဘက်ကလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကြီးနခွန်ချွန်ပူချက်ကပြောဆိုပါတယ်
။วันพรุ่งนี้คงเป็นเรื่องที่น่าหนักใจเพราะว่าเป็นเรื่องทางวิชาการนะครับเกี่ยวกับเรื่องการตรวจสูตรเรื่องการใช้หลักทางวิทยาศาสตร์มาอธิบาย
แม้เพียงหาตลอดลิขะแค่แม้นี่ဖြစ်ပါလိမ့်မယ်ပညာရပိုင်းဆိုင်ရာကိစ္စတွေတော်တော်များများပါပါလိမ့်မယ်။ DNA ကိုသိပ္ပံနည်းပညာအရဘလို့အသုံးချရဲဆိုတာကိုရှင်းပြမှာဖြစ်တယ်လို့တန်တရားရှိထားသူတွေအနေနဲ့ဘလို့ပါဝင်ပတ်သက်မှုရှိတယ်ဆိုတာကိုတက်တည်ပြရမှာရှင်းပြမှာဖြစ်ပါတယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒီတရားစီရင်မှုမှာအဓိကညှင်းပွားနေတဲ့အချက်ကတော့တေဆုံးသူ Hannah Witherich ရဲ့ခန္ဓာကိုယ်ပေါ်မှာတွေ့ရှိရတဲ့တန်တရားရှိထားသူတွေရဲ့ DNA အထောက်အထားတွေဖြစ်ပါတယ်။ကနဦးရဲတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာရရှိထားတဲ့မျိုးရိုးဗီဇ DNA အထောက်အထားတွေတချို့ဟာစမ်းသပ်စစ်ဆေးရမှာအသုံးပြုခဲ့ပြီးဖြစ်တယ်လို့တချို့ကလည်းပျောက်ဆုံးကုန်ပြီလို့ပြောခဲ့ပါတယ်။နောက်ပိုင်းမှာသူတို့ရဲ့ကြေညာချက်ကိုပြန်ရုပ်သိမ်းပြီးတော့ DNA တွေမပြောက်ပါဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒီမြန်မာလူငယ်နှစ်ယောက်ဟာတစားကန်ဖြစ်ကြရတာဖြစ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာထိုင်းနိုင်ငံကိုရွှေ့ပြောင်းရောက်ရှိလာတဲ့အလုပ်သမားတွေဖြစ်နေကြလို့ပဲလို့ပြောဆိုနေကြပါတယ်။မနေ့ကတရားခွင်ကိုရောက်လာခဲ့တဲ့တန်တရားနဲ့ဖမ်းဆီးခံထားရသူမြန်မာလူငယ်တဦးရဲ့မိခင်ကတော့တရားမျှတစွာတရားစီရင်ပေးပါလို့တောင်းဆိုကြောင်းပြောပါတယ်
။ဟာလူအမတရားမျှတမှုလားဝန်ကြီးဆုံးလို့တမ်းပါတရားမျှတမှုလားဘူးမလို့တောင်းဆို
ချင်ပါ။ကော့စမွေကျုံးမှာရုံထိုင်စစ်ဆေးနေတဲ့တရားခွင်ကမှုကင်းဆိုင်ရာအထောက်အထားတွေကိုပြန်လည်စစ်ဆေးဖို့အတွက်တရားရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ဗဟိုမှုကင်းဆေးပညာဌာနကိုပို့ပေးဖို့အမိန့်ပေးထားကြောင်းသိရပါတယ်ခင်ဗျာ
။ဦးဆမဝေပြောပြသွားတာပါ။ VOA ကနေကြာတာပြင်းတဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမယ့်ခင်ပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်အစီအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်ပေးနေရပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲရမြန်မာအကြောင်း American Indian တောင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြမအရေးသုံးသပ်ချက်မှာတော့လူထုကဆန္ဒရှိရင်တမ္ပဒအရေးခံမယ်ဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်အပေါ်ပါရီသုံးသက်ကြပါတယ
်။တမတော်ကောင်ကြီးကြီးတို့ကဒီဘုံကငြင်းငြင်းရကြတဲ့အခါကျမှတမတော်အနေနဲ့နိုင်ငံရေးတွေကခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းအကျင်းရဆိုလို့ရှိရင
်မြမရေးသုံးသက်ချက်အပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းဦးကျော်စန်းသာစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
။မြန်မာနိုင်ငံ2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတရေးAmerican ရဲ့အခန့်ကဏ္ဍဆွဲကောင်းစဉ်နဲ့ heritage.org မှာ Olivia Enos စီတာထားတာကိုတင်ပြလိုပါတယ်။နိုဝင်ဘာ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်သမဂ American မြန်မာဆက်ဆံရေးအတွက်လည်းအရေးကြီးလာပါတယ်။ဒီအချိန်မှာ American အစိုးရဟာအတိတ်ပဲရှင်းလင်းပြီးဖြစ်တဲ့ free and fair လွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုစွန့်လွှတ်ပြီးအတိတ်ပဲအတိအကျမရှင်းလင်းရသေးတဲ့credible, transparent, and inclusive people လူလာတယ်လို့ဖော်ပြလာပါတယ်။ယုံကြည်စိတ်ချရသောပွင့်လင်းမြင်သာမှုရှိသောအလုံးပါဝင်သောရွေးကောက်ပွဲဖြစ်ရမယ်လို့ပြောင်းလဲသွန်းနှုတ်လာတာဖြစ်ပါတယ်။ American နိုင်ငံတကာဖွံ့ဖြိုးရေး agency အကြီးအကဲတူက American အစိုးရဟာမြန်မာပြည်သူတွေကိုရေးရှည်ကူညီဖို့ပိုင်ဖြတ်ထားတယ်။ရွေးကောက်ပွဲရလဘယ်သို့ပင်ဖြစ်စေဆက်လက်ကူညီတော့မှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီယက်တီချက်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အမေရိကန်အစိုးရကလုတ်ပေးနိုင်စွမ်းကိုဆော့ချကန့်တလိုက်တာဖြစ်ပါတယ်။အောင်မြင်တဲ့ရွေးကောက်ပွဲတရားဖြစ်စေဖို့အတွက်လိုအပ်ချက်တွေကိုရှင်းရှင်းလင်းလင်းချမှတ်ပေးထားခြင်းအပြင်မြန်မာနိုင်ငံအတွက်ရောအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်ပါအထူးအကျိုးရှိစေမှာဖြစ်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးကတိတွေပေးထားပြီးလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတဲ့မြန်မာအစိုးရကိုAmerican အစိုးရကအနိကာစောင့်ကြည့်ပြီးခိုင်မာတိကျတဲ့စံတွေနဲ့ရွေးကောက်ပွဲကိုတိုင်းတာသင်ပါတယ်။စံအတိုင်းပြည့်မီဘူးဆိုရင်နိုင်ငံဆက်ဆံရေးကိုအပြည့်အဝရှေ့မတိုးသင့်ဘူးလို့ရေးသားထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံထုတ် Global Times သတင်းစာရဲ့ Editor အပေါ်မှာတရုတ်သစ်ခုတ်သမားတွေပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာမျှတမှုမရှိဘူးလို့ရေးထားပါတယ်။ဖြစ်ရတဲ့ခုတဲ့အတွက်လူပေါင်း150ကျော်ကိုပြင်းပြင်းထန်ထန်ပြစ်ဒဏ်ချမှတ်လိုက်တာဟာမကြုံစဘူးတဲ့ကိစ္စပါ။ဒီလူတွေရဲ့မှားယွင်းမှုနဲ့သူတို့ရဲ့တာဝန်ရှိမှုတွေဟာတပြင်းညီတည်းရှိမှာမဟုတ်ပါဘူး။ပြစ်ဒဏ်ခြင်းလဲကွဲလွဲမှုရှိရမှာဖြစ်ပါတယ်။ဒီလူတွေကိုတစ်ကိုစလဲတွေကမြန်မာနိုင်ငံနဲ့ခေါ်သွားပြီးတော့တစ်ခုခိုင်းတာဖြစ်နိုင်ပါတယ်။အရှိတောင်အရှာမှာဒါမျိုးမကြခဏဖြစ်လေရှိပါတယ်။ဖမ်းမိရင်လဲခပ်ပေါ်ပေါ်ပြစ်ဒဏ်တွေပဲချမှတ်ခံကြရတာပါ။အခုမြန်မာအာဏာပိုင်တွေအနေနဲ့ဒီလိုမျိုးပြင်းထန်တဲ့ပြစ်ဒဏ်ချမှတ်လိုက်တာဘာကြောင့်လဲဆိုတာမသိရပါဘူး။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေအနေတွေဆိုးရွားနေတာနဲ့ဆက်ဆက်မှုရှိကောင်းရှိနိုင်ပါတယ်။အနောက်မီဒီယာတွေကတော့တရုတ်နဲ့မြန်မာအကြားသဘောကွဲလွဲအောင်လုပ်နေကြပါတယ်။တရုတ်ဟာမြန်မာတန်ရန်ဇာတာတွေကိုလူယူနေတယ်လို့ပြောနေကြပါတယ်။ဒီနေရာမှာမြန်မာလူထုအနေနဲ့တရုတ်မြန်မာကုံသွဲမှုကိုအပြုသဘောနဲ့ရှုမြင်ဖို့လဲတိုက်တွန်းထားပါတယ်။အခုကိစ္စမှာလည်းနှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးတော့တရားမျှတတဲ့ဖြေရှင်းချက်တရက်ရလိမ့်မယ်လို့မျှော်လင့်ကြောင်းရေးသားထားပါတယ်။
အခုနောက်ဆုံးဂိုင်းကျုပ်ဖုန်တော်ကြီးကမြန်မာကောင်းဆောင်တွေမိဘကောင်းဖြစ်ပါစေလို့ပြောကြခြင်းဆိုတာ zenith.com မှာရေးသားထားတဲ့ဆောင်းပါးကိုအကျဉ်းချုပ်တင်ပြလိုပါတယ်။ Roman Catholic ဂိုင်းကျုပ်ဖုန်တော်ကြီး Charles Mambo ကမြန်မာနိုင်ငံကောင်းဆောင်တွေကိုမိဘများနှင့်မှာအုပ်ချုပ်သူတွေဟာမိဘကောင်းတွေဖြစ်ရမယ်လို့ပြောကြားလိုက်ပါတယ်။ကောင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကိုစစ်မှန်တဲ့မိသားစုတစ်ခုဖြစ်အောင်လုပ်ပေးနိုင်မယ်လို့တိုင်းပြည်ကမျှော်လင့်နေတယ်လို့ Cardinal ဖုန်တော်ကြီးကဆိုပါတယ်။စီပွားရေးအခြေအနေကြောင့်မိသားစုတွေဟာပြိုကွဲနေရတယ်။တန်းတန်းချီတဲ့လူငယ်တွေမိဝေးဖာဝေးဖြစ်နေရတယ်။အခုမြန်မာနိုင်ငံခေါင်းဆောင်တွေဟာဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတဲ့မိဘတွေရဲ့မျှော်လင့်ချက်ကိုမဖော်ဆောင်နိုင်သေးဘူး။ Crony အရင်းရှင်စနစ်ကိုအကာအကွယ်ပေးနေစေဖြစ်တယ်လို့ Cardinal Bo ကပြောကြားကြောင်းရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ပြီးပြီး တော်လာတန်းတင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာအုပ်တင်ဆက်မှာဖြစ်ပါတယ်ရှင
်ဒီကိမ့်နေတင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာME me ga chino chima you be up ga apo so lo drive me up ga apo go mau ne tbo phit par de the w a l l wall ga nya so lo zgwa thun ye dai yai di be ga lo nya mo go mau tit de tbo phit par de di thong sin tit la da ga lo hlaung in de ma yauk ni de traceon da kaung go a pyin ga sa lo phit si a nau she phit yaung lo lo phit si a di a the ma shi de a kaung ga hlaung in ye nya mo goပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me upthe wall
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာသူ့မှာကလေး9ယောက်တောင်ရှိတယ်လေသူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒေဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I don't want to visit my cousin's place he has 5 kids and they drive me up the wall
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်မနေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါလူထုကဆန္ဒရှိရဆိုရင်သမ္မတအရေးခံမယ်တိုင်းနိုင်အင်အားစုတွေရဲ့လက်နက်တွေအလုံးကိုသိမ်းပြီးထောက်ရငင်းချမ်းရေးရမှတမတော်ဟာနိုင်ငံရေးကနောက်ဆုတ်မယ်ဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်အပေါ်မြမအရေးသုံးသက်သူတွေဖြစ်တဲ့ဦးအောင်သူငင်းဒေါက်တာရံမျိုးသိန်းတို့နဲ့ဦးကျော်စန္ဒာကဆွေးနွေးသုံးသက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြည်သူလူထုကလူလာရဲဆိုရင်သူသမရဖြစ်ရွေးခံမယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့တမတော်ဟာနိုင်ငံရေးတဲ့ကနောက်မဆုတ်ဘူးတိုင်းရင်းသားတွေနဲ့လုံးဝညီညာရေးရမှသာနောက်ဆုတ်မယ်လို့ဆိုရဲဒီနှစ်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးလိုပါတယ်ကျွန်တော်ပထမအချက်ကိုအရင်ပြောကြအောင်ပါပြည်သူလူထုကလူလာရင်သမရလုပ်ချင်တယ်ဆိုရဲလူသူတွေမကပါဘူးအခုလက်ရှိတမတော်ဦးသိန်းစင်ကလည်းအလားတူပြောဦးပါတယ်ဆိုတော့အမှန်တကယ်လူထုကိုယ်စားလှယ်ရဲ့သဘောထားနဲ့ရွေးတယ်ဆိုရင်တော့လေလက်ခံနိုင်ပွဲရှိသေးတယ်ပေါ့ဗျာအခုကလူထုကိုယ်စားလှယ်လည်းပဲအနာမရှိဘူးအဲ့ဒီမှာလူထုရဲ့ကိုယ်စားလှယ်မဟုတ်တော့စစ်တပ်ကိုသာကိုစားပြုသောအမတ်တွေကလည်းပါနေတော့သူတို့ရဲ့လူထုလို့ဆိုတာဟာစစ်တပ်ကိုများရည်ညွှန်းပြီးပြောလေတယ်လားခင်ဗျာဒေါက်တာရင်မသိင
်မကောင်းရှိဖွဲ့လို့အခြေခံဥပဒေကိုပြည်သူလူထုကတကယ်ထောက်ခံခဲ့တာမဟုတ်ဘူးဆိုတဲ့အရှင်ကိုသူတို့လက်ခံလို့လိုအပ်ပါတယ်။ဆိုတော့ဒီလိုအခြေခံဥပဒေပေါ်မှာပြည်သူလူထုကထောက်ခံမှုတကယ်မရှိခဲ့ရဲ့လက်ရှိသမရရုပ်ောက်တဲ့စနစ်အပေါ်မှာလည်းပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ထောက်ခံမှုဟာမရှိဘူးလို့သုံးသပ်လို့ရပါတယ်။အဲဒီတော့ကြောင့်မလို့ဒီစနစ်ပေါ်မှာအခြေခံပြီးရုပ်ောက်တင်ခံရတဲ့သမရဟာပြည်သူလူထုအများစုကိုကိုစားပြုရဲလို့ပြောဖို့ခက်ပါတယ်လေ။
ပြည်သူလူထုကကြိုက်တဲ့လူတွေပဲသမနာဖြစ်ပိုင်ခွင့်မရှိဘူးသူတို့ဥပဒေအရဖွဲ့စည်းပုံအရတခါစစ်တပ်ကအင်အားကောင်းနေတယ်သူတို့လက်ထက်မှာပဲတချို့အသုံးထုတ်တဲ့ဗီဒီယိုအာဏာဆုံးဖြတ်ပိုင်ခွင့်တွေရှိနေတယ်တော့သူတို့ပြည်သူဆိုတာဘာလို့ညှို့မိပြောနေရတယ်လဲခင်ဗျာကုမ္ပဏီ
ဟုတ်ကဲ့အဲ့ဒါတော့ဟိုပြောဖို့ခက်ပါတယ်ခင်ဗျာအခုလက်ရှိဖွဲ့စည်းပုံကိုလက်ခံမယ်နောက်တစ်ခါဒီဖွဲ့စည်းပုံရပဲအခုလက်ရှိရွေးကောက်ပွဲမှာဒီ game ထဲမှာပေါ့နော်အခုလိုကစားပွဲထဲမှာဝင်ပြိုင်မယ်ဆိုရင်တော့ဟိုပြည်သူလူထုအများစုထောက်ခံမိမဲ့လည်းသမရရဖို့ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်တပ်ကကိုယ်စားလှယ်25ရဲခိုင်နှုန်းရဲ့မဲကပြောမယ်ဆိုလို့ရှိရင်တော့ solid ပေါ့နော်။တကယ်ဟိုသူတို့ကတလုံးတစ်ခဲတည်းဖြစ်ပါတယ်။ကြောင့်ဂျန်တဲ့တိုင်းရင်းသားတွေနဲ့ဂျန်တဲ့ဒီမိုကရေစီအင်အားစုတွေရဲ့မဲကအမျိုးမျိုးပြတ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့သမရကနောက်ဆုံးဘယ်သူဖြစ်လာမယ်ဆိုတာကဟိုတိုက်ရိုက်လဲပြောဖို့တော့ခက်တဲ့အနေအထားရှိပါတယ
်။နောက် ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတိုင်းရင်းသားခိစက်နဲ့ပတ်သက်ပါတယ်စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဘူးသူအဓိကပြောလိုတာကတော့တိုင်းရင်းသားအင်အားစုတွေစီကလက်နက်တွေကိုသူတို့အကုန်လုံးသိမ်းနိုင်မှတိုင်းရင်းသားတွေနဲ့ငင်းကြံရေးအကျွမ်းမဲ့ငင်းကြံရေးရမှသားလျင်နောက်ဆုံးနိုင်မယ်အဲ့ဒါ9နှစ်တန်တီ10နှစ်တန်တီကြာမယ်သူမပြောနိုင်ဘူးလို့ဆိုပါတယ်ဒီနေရာမှာကျွန်တော်မေးချင်တဲ့မေးခွန်းကစစ်တပ်ကြီးပြည်တွင်းငင်းကြံရေးအတွက်အတားအဆီးလားပြည်တွင်းငင်းကြံရေးကိုပံ့ပိုးနေတာလားတကယ်တော့62ခုနှစ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်မှာတိုင်းရင်းသားအင်အားစုတွေပုံကံမှုတွေပိုပြီးများလာတယ်ဆိုပြီးတော့ကျွန်တော်တို့အထောက်အထားတွေ့ရပါတယ်နောက်ပြီးတော့အဲ့မှာအနာသိမ်းရဲ့အခါမှာဗိုလ်ချုပ်နေဝင်ကပြည်ထောင်စုပြိုကွဲတော့မှမို့လို့ဆိုပြီးတော့သူကစင်ကြီးပြီးခဲ့တယ်သို့တော်လည်းပဲပြည်ထောင်စုပြိုကွဲနိုင်တဲ့အထောက်အထားကအဲ့ဒီမှာတကယ်လည်းမရှိပါဘူးအဲ့ဒါကိုသူတို့လှုပ်ကြံပြီးတော့သမိုင်းအချက်အလက်တွေဖန်တီးပြီးတော့ရေးခဲ့တာအခုခါမှာလူတွေလေ့လာကြည့်နေတာကိုသိလာရပြီဖြစ်ပါတယ်ဆိုတော့စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်သေးဘူးဒီပြည်တွင်းညီညာရေးပြဿနာရှိနေလို့ဆိုရက်ကစားနဲ့ပတ်သက်ပြီးတော့ဒေါက်တာရမျိုးသိန်းသဘောထားဘယ်လိုရှိပါလဲခင်ဗျာဘယ်လိုမြင်ပါလဲ
လက်ရှိပြည်တွင်းညီညာရေးပြဿနာကိုဖြေရှင်းဖို့မှာစစ်တပ်ဟာအဓိကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုကျွန်တော်ကတော့လက်ခံတယ်ဒါပေမဲ့စစ်တပ်ဟာနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အစီခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဟိုနိုင်ငံရေးဖြည့်ဆည်းမှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာအဲလက်တွေ့ကြကြခိတိရောက်ရောက်ပါဝင်နိုင်လို့ ਆ လေအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါနဲ့တမန်တော်ကောက်တဲ့ဥစည်းချုပ်ကဒီဘုရားနိုင်ငံရေးကြတဲ့အခါကျမှတမန်တော်အနေနဲ့နိုင်ငံရေးတွေကအဲခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းကျင်းရဆိုလို့ရှိရင်လက်တွေ့ကြဦးလို့ကျွန်တော်မြင်ပါတယ်။ဒါဟာအဲနိုင်ငံရေးပြည်ဆောင်ဆွေးနွေးမှုနဲ့အမျိုးသားပြန်လည်စစ်မြေကြီးလမ်းကြောင်းကိုအဟံသာတစ်စီတဲ့သဘောမျိုးဆက်ရောက်တယ်လို့လည်းကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့တောင်းပြီးဟိုပြုတ်ကွဲမှာဆိုဟုတ်လားစစ်တပ်ကနိုင်ငံရေးတွေကိုပါလာပါတယ်ဆိုတဲ့1962ခုနှစ်ထဲကအကြောင်းပြချက်ကိုအခု2015ထဲမှာထပ်ပြီးတော့ဟိုတက်ပြီးချက်ပြုတ်လိုက်တဲ့သဘောမျိုးတက်ရောက်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲနဲ့အမျိုးသားပြန်လည်စစ်မြေကြီးအတွက်အင်မတန်မှသိတာမြင်ပါတဲ့အားနည်းချက်တစ်ခုနောက်ကျောင်းပြန်မှုတစ်ခုလို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဒါတော့ဒီမှာအခုတိုင်းရင်းသားတော်လှန်ရေးအင်အားစုတွေလက်နက်ကိုင်အင်အားစုတွေရဲ့သဘောထားကိုမေးလိုက်ရင်ကျွန်တော်သူတို့ကိုဒီနေ့ကတကယ်မခေါ်တာသူတို့ဘက်ကစံပဲဖြစ်နေမှာဆိုလိုပါကောင်းသူကြီးနဲ့ဒီကောင်းဆောင်တွေနဲ့မကြခါတွေ့ဦးပါရဲပွင့်ပွင့်လင်းလင်းပြောရင်ငင်းချမ်းရေးတွေ့ဆုံဆွေးနွေးပွဲအတွက်အဓိကခလုတ်ကသင်းအဟံတာဖြစ်နေတာတက်မတော်ကြောင့်ပဲဆိုပြီးတော့တော်တော်များများပြောကြတယ်ခင်ဗျာဆိုတော့အခုလိုဘုဂျုံမှုကြီးမင်းအောင်လှိုင်ကဒီကိစ္စငင်းချမ်းရေးလုံးဝပြည်လည်မှစစ်တပ်ကနိုင်ငံရေးနောက်ဆုတ်မယ်ဆိုတဲ့စကားဟာခုနကဒေါက်တာရဲ့မျိုးသိန်းပြောသလိုပေါ့တွေ့ဆုံဆွေးနွေးရေးငင်းချမ်းရေးရရှိရေးကိုဘယ်လိုရဲရဲခက်မဲ့ထင်ပါစေကောင်းသူကြီ
းကျွန်တော်မြင်လာအရင်ပြောခဲ့တဲ့ဒီစစ်တပ်ခေါင်းဆောင်အသီးသီးရဲ့ပြောကြချက်တွေနဲ့သိမကွာဘူးလို့တော့ထင်ပါတယ်။ဟိုပြောနေတာကတော့တိုင်းပြည်အေဂျင်မှဒါစစ်တပ်ကထွက်လို့ရမယ်။နောက်တစ်ခုကကျတော့ကျွန်တော်တို့တိုင်းပြည်မှာစစ်တပ်ရဲ့အခန်းကဏ္ဍအရေးကြီးသေးတယ်။ဆိုတော့ဒီအချက်တွေပါပဲသိတော့လဲထူးခြားချက်မရှိပါဘူး။ဆိုတော့ဒါပေမဲ့ခုနပြောတဲ့ဒီနေ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီငင်းကြီးလေးလုံးပဲကိစ္စပေါ့နော်။ဆိုတော့ဒီနေ့အချိန်မှာတော့ကျွန်တော်ထင်တယ်နှစ်ဖက်စလုံးကသူလဲသူ့ရဲ့အခြေအနေသူသိတယ်ကိုလဲကိုရဲ့အခြေအနေကိုသိတယ်ဆိုတဲ့အနေထားမှာဒီနေ့ကတော့ငင်းကြီးလေးလုံးဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်။ဟိုစစ်တပ်အနေနဲ့ကလည်းလက်တွေ့ကြရစဉ်းစားပြီးတော့ဒီနေ့ငင်းကြီးကိုအရယူသင့်တဲ့အချိန်လေးလို့ကျွန်တော်ထင်ပါတယ
်။ဆိုတော့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့စကားအရဆိုရင်အဲ့ငင်းကြီးဆွေးနွေးပွဲကပုံမှန်အတိုင်းဆက်တိုးမယ်ထင်သလား။သူကတော့ငါတို့ဘက်ကအလျှော့မပေးဘူးဒီလူတွေလက်နဲ့ကင်ထားတာအလုံးစွန့်မှလို့ဆိုတယ်။အဲ့လိုပြောနေရင်တိုင်းရင်းသားတွေလိုအပ်ချက်ကတော့ရနိုင်မယ်ထင်ပါလား။သူတို့ဆန္ဒပြရနိုင်မယ်ထင်သလား။
ဟုတ်ကဲ့ဟိုတခုကတော့အခုလက်ရှိငင်းကြီးဆွေးနွေးပွဲဒီမှာဒီတက်မတော်ရဲ့အခန်းကဏ္ဍအရေးကြီးတာမှန်ပါတယ်ဆိုတော့ဒါပေမဲ့လက်ရှိဦးသိန်းစိန်ဦးဆောင်တဲ့အစိုးရနောက်တစ်ခါကျတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍတွေလည်းရှိလာပါတယ်ဆိုတော့ဒီအနေထားမှာတော့အလုံးသုံးပွင့်ဆိုင်ပေါ့နော်ဒီလိုအချိန်ဒီမှာဆွေးနွေးမှုတွေရဲ့ရလကပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကလည်းသမ္မတလုပ်ချင်တယ်ပြည်သူကလက်ခံမယ်ဆိုရင်လုပ်မယ်လို့ဆိုတော့စစ်တပ်ကနေပြီးတော့စစ်ဘုတ်ချုပ်ကတိုက်ရိုက်သမရဖြစ်လာခဲ့ပြီဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ရဲ့ခြေကုပ်ကပိုပြီးတော့ခိုင်မြဲသွားနိုင်တယ်လို့ရောစဉ်းစားစရာမဖြစ်နေဘူးလားခင်ဗျာဒေါက်တာရမျိုးသိန်
းကျွန်တော်မြင်တာတော့အဲ2015ရွေးကောက်ပွဲအလွန်မှာ သမတော်ကကွေဦးစီးချုပ်ဘုရင်ကြီးမင်းအောင်လိုင်းသမတာဖြစ်လာနိုင်လို့အလားလာမဲတယ်လို့မြင်ပါတယ်တကယ်လို့သမတော်ကကွေဦးစီးချုပ်ကနေပြီးတော့နိုင်ငံတော်သမတာနေရာကိုရယူလာမယ်ဆိုလို့ရှိရင်အဲနိုင်ငံတကာအတိုင်းဝိုင်းမှာရောပြည်တွင်းမှာရောမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းလဲပေါ်မှာအဲရှိရင်းစွဲတစိတ်တည်းသာယုံကြည်မှုနားလည်မှုလေးတွေဟာအကြီးအကျယ်ရောပါကြဆင်းသွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်ဥအောင်သူချင်းရဲ့သဘောထားလည်းသိကြည့်ပါတယ်ဒီကိစ္စမှာကာကွယ်ရေးဦးစီးချုပ်ကသမ္မတဆက်ပြီးတော့လုပ်မယ်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကလည်းပဲနည်းနည်းတော့ပြန်စဉ်းစားလာမှာပေါ့ဒီလိုမဟုတ်တော့ဘူးဆိုပြီးတော့ဒါပေမဲ့နိုင်ငံတကာအသိုင်းအဝိုင်းထဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရဒီမိုကရေစီလမ်းကြောင်းကပို့ပြီးတော့နှုတ်ဆုတ်သွားတယ်စစ်တပ်ရဲ့ထင်ကြုံမှုကပိုပြီးတော့ခိုင်မြဲလာတယ်ဆိုတဲ့သဘောမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျ
ာ။ဒီကပြောရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်လာလေလေစစ်တပ်ရဲ့အခန်းကဏ္ဍကနောက်ဆုတ်ရလေလေကျွန်တော်တို့ပိုပြီးတော့ရှော့ရမယ်အနေထားဖြစ်ပါတယ်။အဲ့တော့စစ်တပ်အခန်းကဏ္ဍတိုးယူမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်မာလာတယ်လို့ပြောဖို့ခက်ပါတယ်။ဆိုတော့အဲ့လိုအနေထားမှာတော့ဒီမိုကရေစီကြီးကိုရှေ့ဆက်မယ်ဆိုရင်တော့စစ်တပ်ကဘယ်လိုအချိန်မှကျွန်တော်တို့ရဲ့နိုင်ငံရေးကဏ္ဍတွေဆုတ်ခွာမလဲဆိုတာစဉ်းစားမယ်အနေထားမျိုးဖြစ်တယ်လို့ထင်ပါတယ်။
ကုနာတော်တော်ရန်မျိုးသင်းကပြောတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သမ္မတဖြစ်လာမဲ့အခြေအနေအလားအလာနဲ့တယ်ဆိုတာဘဲပေါ်မှာမူတည်ပြီးသုံးသပ်တာလဲခင်ဗျာလူလူဆန္ဒကတကယ်လို့သူ့ကိုသိမကြိုက်လှဘူးဆိုတဲ့အတွက်ဆိုရင်တော့လူလူဆန္ဒဘာမှမအရေးမပါတာလူလူကိုယ်စားလှယ်ရဲ့သဘောထားလဲဘာမှအရေးမပါဘူးသူ့ကိုစစ်တပ်ကိုယ်စားလှယ်ကထောက်ခံပြီးတော့လုပ်လိုက်ရင်လည်းဖြစ်နိုင်တဲ့ကိစ္စဆိုတော့တော်တော်ရန်မျိုးသင်းဘယ်လိုကြောင့်တွက်နိုင်ပါလဲခင်ဗျာအဲ့ဒီတွက်ပုံတစ်နည်းလေးပြောပြပါဦးခင်ဗျာ
လက်ရှိမြန်မာနိုင်ငံရဲ့အတင်ကူးကြောင်းရေးကာလပေါ့လေအထူးသဖြင့်2015ရွေးကောက်ပွဲကာလဟာအာဏာရပါတီအတွက်ကိုတက်မလို့အတွက်ကိုစိန်ခေါ်မှုတွေများတဲ့ကာလတစ်ခုလို့ကျွန်တော်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့2010ရွေးကောက်ပွဲတုန်းကတေချာပေါက်အနိုင်ရမယ်လို့เนาะပြင်ဆင်ပြီးတော့မှဝင်ခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးတော့ဇာမင်း2015ရွေးကောက်ပွဲကတော့အဲလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အကြိမ်နဲ့ရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီလိုနိုင်ငံရေးရဖြည့်လွယ်ရှလွယ်တဲ့အခင်းအကျင်းတစ်ခုကိုဖြတ်တန်းတဲ့ကာလမှာကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ဦးစီးချုပ်နေရာမှာအခြားတယောက်ကိုတာဝန်ပေးခံထားတာမျိုးဖြစ်ဖို့အလားအလာနေပြီးတော့အဲ့ဒီ2015ရွေးကောက်ပွဲအလွန်ကာလကြော့ဖြတ်ပြီးတစ်နှစ်နှစ်နှစ်လောက်ကာလရောက်တဲ့အခါကျမှသာအဲဒီလိုစဉ်းစားမှုမျိုးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
ကောင်သူကြီးရဲ့သဘောထားလည်းသိကျင်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကသမ္မတဖြစ်ချင်တယ်ဆိုတော့ဖြစ်နိုင်တဲ့အနေထားနိုင်ငံခြားသတင်းဌာနတွေကတော့သူဘာမစထရွန်မန်လို့သုံးသပ်နေကြပါတယ်ဆိုတော့ဖွဲ့စည်းပုံအခြေအနေရဖြစ်ခြင်းလည်းဖြစ်နိုင်တဲ့အခြေအနေလည်းရှိနေလို့ထင်ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မစားသေးခင်ကလုပ်ခဲ့တဲ့အင်တာဗျူးမှာလည်းသူ့အနေနဲ့2016အလွန်ထိကဒီကာကွယ်ရေးဦးစီးချုပ်အနေနဲ့ဆက်ရှိမယ်လို့ပြောပါတယ်ဆိုတော့အဲ့တော့ဒီလောလောဆယ်ရွေးကောက်ပွဲနဲ့ဒီဂျားထဲမှာတော့သူ့အနေနဲ့ဟိုမပါဘူးဆိုတာတော့ဟိုသိကြတာပေါ့နော်ဆိုတော့တစ်ဖက်မှာလည်းဒီအလွန်ကာလပေါ့ဒီလွန်ကာလမှာတော့သူ့ကိုစစ်တပ်ကအနားယူပြီးတဲ့နောက်မှာတပ်မတော်ကနေပြီးတော့ကိုယ်စလဲအနေနဲ့သူ့ကိုအဆိုပြုကောင်းလဲပြုနိုင်ပါတယ်ဆိုတော့ဒါပေမဲ့ဒီပြီးခဲ့တဲ့ဟိုရွေးကောက်ပွဲအနေထားတွေပါတယ်အကုန်ပြန်ကြည့်တဲ့အနေထားမှာတော့ဒီလိုမျိုးဒီစစ်တပ်ကတက်လာတဲ့ဒီသမ္မတတယောက်ကအပေါ်မှာတရားသူတာဝန်ယူလာတယ်ဆိုရင်တော့နိုင်ငံတကာထောက်ခံမှုတို့နောက်တစ်ခါကျွန်တော်တို့ legitimacy crisis လို့ခေါ်တဲ့ဟိုကျွန်တော်တို့တရားဝင်မှုရာပြဿနာရှိမှုလည်းရှိလာမယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုမေ့ချင်တာကမြန်မာနိုင်ငံ2008ဖွဲ့စည်းပုံဥပဒေအရရွေးကောက်ခံရတဲ့ကိုယ်စားလှယ်မဟုတ်ရင်လည်းသမ္မတဖြစ်နိုင်တယ်မဟုတ်လားခင်ဗျာတော်ရင်မသိ
ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဆိုတော့အဲ့ဒီချက်အတွက်ကပို့ပြီးတော့သူ့အတွက်ဖြစ်ချင်ဖြစ်ခွင့်ပို့ပြီးလွယ်မနေဘူးလား
အဲ့ဒီပုံမှားကတော့ကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ရေးဦးစီးချုပ်တယောက်တည်းကိုအိဒါအခွင့်အရေးပေးထားတာမျိုးမဟုတ်ဘူးအဲသို့တော်လည်းပဲပြည်သူလူထုရဲ့မဲဆန္ဒရှင်တွေရဲ့တိုက်ရိုက်ထောက်ခံမှုနဲ့ရွေးချယ်တဲ့ပုံစံမျိုးတော့မြင်းဆုံနေတာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့ဥအောင်သူရင်အဲ့ဒီအချက်ကတော့မဆန်းဘူးလားခင်ဗျာလူထုကိုယ်စားလှယ်တောင်မဟုတ်တဲ့လူတယောက်ကသမ္မတဖြစ်ရှင်ဖြစ်ပိုင်ခွင့်ရှိတာနဲ့ပတ်သက်ပြီးတော့ဥအောင်သူရင်မှတ်ချက်လေးကြားချင်ပါတယ
်တွင်ကူပြောင်းရေးကာလကိုသွားနေတဲ့အနေထားပါနိုင်ငံတကာကလည်းကျွန်တော်တို့မျက်လုံးတောက်ထောက်စောင့်ကြည့်နေတဲ့အနေထားပါဆိုတော့အဲ့ဒီအနေထားမှာတော့ပြည်သူလူထုကလည်းမရွေးကောက်မတင်လျှောက်ထားဘူးအဲ့အချိန်မှာဂျားရဲတယောက်ကသမ္မတဖြစ်လာမယ်ဆိုရင်တော့ခုနပြောတဲ့ဥပဒေအရတရားဝင်မှုပေါ့နော်ဒီပြဿနာတွေရှိလာတယ်ဆိုထင်ပါတယ
်အသက်ဆင်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လက်ပါအမေရိကန်နိုင်ငံ George Washington တက္ကသိုလ်မှာမဟာဘွဲ့တင်တန်း
တက်ရောက်အောင်မြင်ပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
မရမြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာမအောင်မြင်နိုင်ဘူးလို့ကျွန်မယုံကြည်ပါတယ်။ကျွန်မဟာဆိုရင်ဝန်ထမ်းမိဘများကမြေတောင်မြောက်ပေးခဲ့လို့ကျွန်မရန်ကုန်မှာထပ်တန်းကျောင်းပြီးခဲ့ပါတယ်။1999ခုနှစ်မှာစေတောင်တက်နေရင်းနဲ့ကံကောင်းထောက်မှာပြီးကျွန်မပညာသင်စုများကိုအတီစုရဲ့ prospect မှာဖွဲ့စည်းရရင်ကျွန်မရဲ့တက်ကုံများရရခဲ့တဲ့အတွက်ကျွန်မအမေရိကန်ပညာစုမှာပညာသင်ခွင့်ရခဲ့ပါတယ်။ဒီလိုရောက်ပြီးနောက်ပိုင်းမှာကျွန်မမိမိတကယ်စိတ်ဝင်စားတဲ့စီးပွားရေးနိုင်ငံရေးဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ပညာရပ်များကိုလည်းကျွန်မသင်ခွင့်ရခဲ့ပါတယ်။ဒါပေမဲ့ကျွန်မဒီကိုရောက်ခါချမှာကိုမယုံကြည်တဲ့အတွက်နောက်ပြီးတော့ငငယ်လေးရတယ်ကျမစကားထက်တဲ့အတွက်အတန်းထဲမှာသူများကျောင်းသားတွေနဲ့ရှင်ပြီးကျမပညာရက်တွေကိုမဆွေးနွေးရခဲ့ပါဘူးအဲ့ဒါနဲ့တရက်မှာကျမဆရာကကျမကိုခေါ်ပြီးတော့ပြောပါတယ်မင်းကတော်ရှင်ရဲ့သားနဲ့ကိုယုံကြည်မှုမှမရှိတာဟဲ့အဲ့ဒါဆိုရင်မင်းဘဝမှာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျမကပြောခဲ့ပါတယ်အဲ့ဒါနဲ့ဆက်ပြီးတော့ကျမကလည်းကျိုးစားပြီးတော့အတန်းထဲမှာစကားပြောရဲဆိုရဲရှိရာလူများရှိမှဟောပြောခွင့်တွေလုံးနိုင်အောင်လို့ကျမဖြည်းဖြည်းနဲ့ကျိုးစားခဲ့ရပါတယ်ကျင်းထဲမှာပဲပို့ပြီးတွေ့ကြုံရအောင်ဆိုပြီးတော့ကျမကြောင်းလို့ ਆ ပြီးကိစ္စတွေမှာလည်းကျမအပါဝင်ဆောင်ရွက်ခဲ့ပါတယ်ဒီတော့ကျမအတွက်ကဒီဟာနေ့ချင်းအောင်ညချင်းအောင်မြင်လာရဲ့ကိစ္စမဟုတ်ပါဘူးကျမ၄၅၆နှစ်ပြည့်ပြည့်နဲ့စူးစမ်းပြီးတော့ကိုယုံကြည်မှုရှိအောင်နေ့ချင်းခဲ့ရတာပါကျမအမြင်ပြောရမယ်ဆိုရင်တော့မိမိကိုမိမိယုံကြည်မှုရှိလာရတဲ့အများလူငယ်တယောက်ကသူနဲ့သူ့ရဲ့ပတ်ဝန်းကျင်ဆက်ဆံရေးကတဖြည်းဖြည်းနဲ့အကောင်းဘက်ကိုပြောင်းလာနိုင်တယ်လို့ကျွန်မထင်ပါတယ်။အခုချိန်မှာကျွန်မတို့မြန်မာနိုင်ငံကပွင့်လင်းရသည်ကိုရောက်လာတဲ့အချိန်မှာနိုင်ငံသားတွေအများကြီးကျွန်မတို့နိုင်ငံကိုဝင်ရောက်လာတော့မယ်။ဒီချိန်မှာမြန်မာလူငယ်တွေဟာကိုယုံကြည်မှုအပြည့်နဲ့ကိုယ့်နိုင်ငံကိုယ့်ရေးကိုတာဝန်ယူပြီးတော့သူတို့ကိုခေါင်းဆောင်လမ်းပြလုပ်ပေးနိုင်ဖို့အတားအင်တာနက်ကိုအရေးကြီးလာတော့မယ်။ဒီချိန်မှာလူကြီးတွေကလည်းလူငယ်တွေကိုခွင့်ရေးတွေဖန်တီးပေးပြီးတော့သူတို့ငယ်တွေကမြေတောင်မြောက်ပေးကြပါလက်ညှိုးပေးကြပါလို့ကျမတိုက်တွန်းချင်ပါတယ်။ကျမညီကောင်ချုပ်အနေနဲ့ပြောချင်တာကကျမတို့နိုင်ငံကလူငယ်တွေဟာစနစ်စိုးတစ်ခုကြောင့်နည်းနည်းခင်းနောက်ကြကောင်နောက်ကျနေနေမယ်။ဒါပေမဲ့သူတို့အဲ့တော့လူငယ်တွေဟာကိုယုံကြည်မှုရှိအောင်အခုတည်းကလေ့ကျင့်ပြင်ဆင်ထားခဲ့လို့ရှိရင်မကြခင်မှာပဲကျမတို့နိုင်ငံတကာကလူငယ်တွေနဲ့တန်းတူရှင်ပြိုင်ပြီးတော့ကောင်းဆောင်နိုင်မှာပါလို့ကျမယုံကြည်ပါတယ
်။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရပါ VOA American အသံကြားတာပတင်းနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သွားချင်ပါခင်ဗျာဒီနေ့ဟာဆိုရင် American ပြည်တော်စုနဲ့ Vietnam နိုင်ငံတို့ကြားပုံမှန်ဆက်ဆံရေးပြန်လည်ရရှိခဲ့တာနှစ်20ပြည့်မြောက်တဲ့အခါသမယဖြစ်ပါတယ်ဒီလိုနှစ်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုရဲ့တာဂတ်တရအနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဗီယက်နမ်ကွန်မြူနစ်ပါတီဘဟုကော်မတီရဲ့အထွေထွေအတွင်းရေးမှူးငူယင်ဖူချောင်းကိုဝါရှင်တန်ဒီစီကသမ္မတအင်ပီရိုကိုဖိတ်ကြားပြီးတော့လက်ခံတွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုအတွင်းနှစ်နိုင်ငံဆက်ဆံရေးအတွက်ဘလောက်ခြေလှမ်းကျဲကျဲနဲ့ရှောက်လှမ်းကြိုးပမ်းခဲ့ရသလဲဆိုတာကိုအထွေထွေအတွင်းရေးမှူးငူယင်ဖူချောင်းရဲ့အလဲပတ်ခီးစဉ်ကပြသနေပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုဟာဆိုရင်လေအစားပေါင်း80တိုးတက်လာခဲ့ပြီးတော့အခုဆိုရင်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း 36,000 ရှိလာခဲ့ပြီဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာအမေရိကန်ပြည်တော်စုရဲ့ယင်းနှိမ့်ညံ့မှုဟာဒေါ်လာတန်ပေါင်း 1,300 ရှိပြီးတော့ထိတ်ဆုံးနေရမှာရှိနေပါတယ်။နောက်ပြီးတော့အမေရိကန်ပြည်တော်စုအတွင်းမှာလည်းဗီယက်နမ်နိုင်ငံသားတွေရဲ့ယင်းနှိမ့်ညံ့မှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာတန်1,000 လောက်ရှိနေပြီးအမေရိကန်နိုင်ငံသားတွေအတွက်အလုတ်ကန်နေရရှိစေပါတယ်။
နှစ်နိုင်ငံစလုံးဟာပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်မိဖက်ဆက်ဆံရေးသဘောတူညီမှုအတိုင်းလှုပ်ဆောင်နေကြပြီးအလုတ်ကိုင်းအစ်စ်တွေဖန်တီးပေးဖို့နဲ့အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်ပြည်သူတွေတာယာဝတ်ပြောရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်နိုင်စေဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုမှာပညာရေးသိပ္ပံနဲ့ဤပညာရာသီဥတုပြောင်းလဲမှုပြည်သူ့ကျန်းမာရေးနဲ့လုံခြုံရေးအစရှိတဲ့ကဏ္ဍတွေမှာတိသာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့ပါတယ်ကျွန်တော်တို့ဟာကမ္ဘာအနှံ့ဒေသအတွင်းအကျိုးစီးပွားတွေအတွက်ပူးပေါင်းလှုပ်ဆောင်ကြဖို့တန်တိတ်ထံချမှတ်ထားကြပါတယ်ကျွန်တော်တို့နှစ်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းမှာအခြေအနေတွေနဲ့ပတ်သက်ပြီးတော့တူညီတဲ့စိတ်ပူပန်မှုတွေရှိကြပါတယ်ဒီနေရာမှာနိုင်ငံတကာလိုက်နာကြမယ့်ဥပဒေတွေသတ်မှတ်ချက်တွေခီးသွွားလမ်းညွှန်ချက်တွေကိုအတိအမှတ်ပြုရမှာဖြစ်ပါတယ်နှစ်နိုင်ငံခေါင်းဆောင်တွေကြားအတိတ်ကာလကအဖြစ်အပျက်တွေနဲ့ကွဲလွဲမှုတွေကိုကျော်လွှားခဲ့ပြီးအနာဂတ်အကျိုးစီးပွားပေါ်မြင့်တင်ပေးဖို့အမြင်နဲ့အပြုသဘောဆောင်တဲ့လှုပ်ဆောင်အောင်မြင်မှုတွေပေါ်အတိအမှတ်ပြုကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးမှာမတူကွဲပြားမှုတွေကရှိနေသေးပါ။ဒီအထက်မှာလူခွင့်ရေးကိစ္စနဲ့လွတ်လပ်စွာကိုယ်ွယ်ယုံကြည်မှုဆိုတဲ့အချက်တွေဖြစ်တယ်လို့သမ္မတဥပမာပြောခဲ့တာတွေကလည်းမှန်ကန်ပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားတန်တမန်ပြောဆိုဆက်ဆံရေးနဲ့အပြန်အလှန်ယုံကြည်လေးစားမှုတွေကတဆင့်ဒီပြဿနာတွေကိုအဖြေရှာနိုင်လို့ရမှာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုကပွင့်လင်းပြီးတော့လွတ်လပ်တဲ့လူအဖွဲ့အစည်းကိုလက်တွေ့အကျိုးသက်ရောက်မှုဖြစ်စေပါလိမ့်မယ်။ဒီကနေ့လက်ရှိအမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာတစ်ချိန်ကရာဇဝတ်မှာရန်သူဖြစ်ခဲ့တဲ့နိုင်ငံတွေဆိုပေမဲ့ငြိမ်းချမ်းရေးနဲ့တိုးတက်တရားဖြစ်ထွန်းမှုတွေအတွက်ကြိုးပမ်းလှုပ်ဆောင်တဲ့နေရာမှာအလွန်အားကောင်းပြီးတော့စိတ်ဝင်စားစရာကောင်းတဲ့ဖြစ်ထွန်းတိုးတက်မှုတွေရအောင်လုပ်နိုင်ခဲ့တယ်ဆိုတာကိုနှစ်နိုင်ငံပြည်သူတွေနဲ့တခြားကမ္ဘာနိုင်ငံတွေကြားမှာစံနမူနာထားနိုင်စရာဖြစ်ခဲ့ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရာရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်ဆိုရာရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးမှာပါရှင်။
အီရန်နိုင်ငံရဲ့နျူကလ ியர் အစီအစဉ်ကိုကန့်သတ်ထားမဲ့တမိုင်းဝင်သဘောတူညီချက်ကိုထောက်ခံမယ်လို့ဆော်ဒီအာရေဗျနိုင်ငံခေါင်းဆောင်တွေကသူ့ကိုအာမခံချက်ပေးခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာကဗိုလ်ထုနေမှာပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဆော်ဒီဘင်ဆယ်မန်ကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆယ်မန်တို့အပြင်တခြားအရာရှိတွေနဲ့ဂျက်တာမြို့မှာတွေ့ဆုံပြီးအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုဆော်ဒီခေါင်းဆောင်တွေသဘောတူလက်ခံကြောင်းသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ရဲ့စဟာရာတေကန်ဒါယာတောင်ပိုင်းဒေသနဲ့အမေရိကန်အကြစီးပွားရေးဆက်ဆံမှုတိုးလာတဲ့အပေါ်သမ္မတဘရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်။လာမယ့်ရက်ပိုင်းအတွင်းကင်ညာနဲ့အီသီယိုးပီးယားနိုင်ငံတွေကိုအလဲပတ်သွားဖို့ပြင်နေတဲ့သမ္မတအိုဘားမားကဗုထုနေ့ညနေခင်းအင်ပီရိုမှာကျင်းပတဲ့အဲ့ခံပွဲတစ်ခုမှာအဲ့ဒီလိုချီးကျူးပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသား155ယောက်ထဲက153ယောက်ကိုထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။မြစ်ကြီးနားမြို့ခရိုင်တရားရုံးကပုထုနေမှာပြည်တံချမှတ်လိုက်တာဖြစ်ပါတယ်။ကြံ2ယောက်ကတော့အသက်15နှစ်ဝန်းကျင်လူငယ်တွေဖြစ်တဲ့အတွက်ထောင်ဒဏ်10နှစ်စီပြည်တံချမှတ်လိုက်ပါတယ်။တရားမဝင်တစ်ခိုးထုံမှုနဲ့ဖမ်းခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားအများစုကို1963ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အပါက3အများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်အရထောင်နန်းဆနစ်ကနေတသက်တကျွန်းချမှတ်ခွင့်ရှိတဲ့အထက်ကနေတသက်တကျွန်းချမှတ်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကသူတို့ကိုဇန်နဝါရီလမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကအစိုးရစန့်ကျင်သမားအမှုပညာရှင်အိုင်ဝေဝေရဲ့နိုင်ငံကူးလက်မှတ်ကိုအာဏာပိုင်တွေက၄နှစ်ကြာသိမ်းဆည်းထားခဲ့ပြီးတဲ့နောက်အခုတော့ပြန်ထုတ်ပေးလိုက်ပြီဖြစ်ပါတယ်။အစိုးရဘဝပံပြောဆိုသူအသက်58နှစ်အရွယ်ရှိတဲ့အမှုပညာရှင်ဟာ Instagram လူမှုကွန်ရက် website ပေါ်ကနေနိုင်ငံကူးလက်မှတ်ရရှိထားတဲ့သူ့ရဲ့ဓာတ်ပုံကိုဗိုလ်ထုနေမှာဖော်ပြလိုက်ပြီးဒီကနေ့ကျွန်တော်နိုင်ငံကူးလက်မှတ်ပြန်ရပြီလို့ရိုးရိုးရှင်းရှင်းပုံစံရေးပြီးကြေညာလိုက်တာပါ။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကတင်ဆက်သွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနန်းလပိုက်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50တို့ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.